မလေးရှားနိုင်ငံလူစွမ်းအားအရင်းမြစ်ဝန်ကြီးဌာနနဲ့မလေးရှားနိုင်ငံလူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတို့အနေနဲ့ထိန်းသိမ်းရေးစခန်းတွေထဲကလူရက်စစ်မြန်မာတွေအပါအဝင်နိုင်ငံခြားသားအကျဉ်းသားတွေကိုတရားဝင်အလုပ်လုပ်ခွင့်ပြုလုပ်မယ်လို့သိရပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျမမအေးမှာပါ။ကိုဗစ်ကပ်ရောဂါကာလကြီးမှာမလေးရှားနိုင်ငံမှာတရားဝင်အလုပ်သမားခေါ်ယူရေးကိုခက်ခဲနေတာကြောင့်နိုင်ငံတွင်းမှာရှိတဲ့တရားမဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်အလုပ်ခန့်အပ်ဖို့အတွက်မလေးရှားအစိုးရကစီစဉ်ဆောင်ရွက်ချက်ဟာနိုဝင်ဘာလ16ရက်နေ့မှာစတင်တော့မှာပါ။ဒီထဲမှာထိတ်တဲ့စကန်းတွေကလူရက်စစ်တရားမဝင်နိုင်ငံခြားသားအလုပ်သမားတွေပါအလုပ်လုပ်ခွင့်ရတော့မှာဖြစ်ကြောင်းမလေးရှားနိုင်ငံကအလုပ်ကင်လုပ်လို့သူတွေအတွက်အကျိုးဆောင်လုပ်ငန်းလုပ်ကင်နေသူဦးတန်းထွန်းကပြောပြပါတယ်
။မနက်ကပါနော်မနက်ကတော့ okay မနက်မှဆက်ပါ။ဒါသူတို့ဒီ online ကနေကြော်ဒီအလုပ်ရှင်တွေကသူတို့လာဝကနဲ့လာဝကနဲ့လူမျိုးစီးကြရေးနဲ့ဥစ္စာပေါ့နော်အလုပ်သမားရေးကိုဥစ္စာနာကိုကိုယ်တိုင်ကိုဆောက်ပြီးရှောက်ပါတင်ရမယ်နီ။ဒီအလုပ်လုပ်ငန်းရှင်များပေါ့သူမှပန်းပန်းကလိုအပ်တယ်ပေါ့။အဲ့ဒါတွေကိုဆောက်မှပြင်ပြီးတော့ဒီကသူ့ရှိမှဒီအလုပ်သမားစီးရတော့ဒီမှာဒီ overseer ကိုခေါ်သွားပြီးတော့ interview လုပ်ပြီးတော့အဲ့ဒါသူတို့ permit လုပ်ပေးမှာပေါ့နော်။လာဝကတကယ်ကဥစ္စာခေါင်းကွင်းပြုတယ်အဲ့ဒီကန်ရလူတွေ
ဟုတ်
ကဲ့ကငိမ့်သိမ့်ခံထားတဲ့လူတွေပေါ့နော်အလုပ်ရှင်ရှိတယ်ဆိုရင်သူတို့ဟိုကပါမစ်ဆက်ဖက်ကြည့်တယ်ပေါ့နော်ဒီမှာပဲလှုပ်လှုပ်ခွင့်ကြည့်တယ်ပေါ့ထိကြံကြခံထားတဲ့လူတွေဘလက်လစ်ဖြစ်ထားတဲ့လူတွေကြတော့မပွားဘူးပေါ့အဲ့
မလေးရှားနိုင်ငံမှာအခုလိုအစီအစဉ်ချမှတ်ခဲ့တာဟာသူ့နိုင်ငံအတွင်းမှာစက်ရုံအလုပ်ရုံလုပ်ငန်းတွေခြံလုပ်ငန်းတွေဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာလုံသားသသိန်းကျော်လိုအပ်နေတာကိုဖြည့်ဆည်းနိုင်ဖို့ရည်ရွယ်ခဲ့ပါတယ်ဒါတွေဟာ 3D လို့ခေါ်တဲ့အန္တရာယ်များတဲ့အလုပ်ခက်ခဲကြမ်းတက်တဲ့အလုပ်ညစ်ပတ်တဲ့အလုပ်တွေအတွက်လုံသားကလိုအပ်ချက်တွေရှိနေတာကြောင့်ဖြစ်ပါတယ်။ကပ်ဘေးကာလမှာပြည်ပကအလုပ်သမားတွေမခေါ်နိုင်သေးတဲ့အချိန်မှာတရားမဝင်အလုပ်သမားတွေအကျဉ်းကျလူရဲစိအလုပ်သမားတွေအတွက်တော့အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်ဆိုပြီးဦးတန်းထွန်းကတော့ပြောဆိုပါတယ်
။ဒီစီစီလေးကတော့သူတို့ကဒီနိုင်ငံမှာကအခုကပ်ရောဂါပိုးကြီးကြောင့်ပေါ့နော်။ဒီကျွန်တော်တို့တရားဝင်အလုပ်သမားတွေခုပြည်ပနိုင်ငံတွေကပေါ့ခေါ်သွင်းလို့ပြောကြတော့ကျင်းလို့မရဘူးပေါ့နော်။ရှင်တွေကဒီနိုင်ငံထဲမှာအလုပ်သမားလိုအပ်ချက်တွေကအများကြီးဖြစ်နေတော့ဘောင်းသိန်းကျော်လောက်အလုပ်သမားလိုအပ်ချက်ရှိရတယ်။အဲ့ဒါသူတို့နိုင်ငံသားတွေကမလုပ်တဲ့အလုပ်တွေမလုပ်နိုင်တဲ့နေရာတွေမှာဟုတ်ဒီပနိုင်ငံကအလုပ်သမားတွေဝင်လာလို့ဥစ္စာတရားဝင်ဝင်လာလို့မရတဲ့ချိန်နေပုံမှာဒီနိုင်ငံထဲမှာရှိရတရားမဝင်တဲ့နိုင်ငံသားတွေကိုသူတို့ကအခွင့်အရေးပေးတဲ့သဘောပါ
။မြန်မာတန်ယုံကလည်းတရားမဝင်မြန်မာနိုင်ငံသားတပေါင်းကျော်နေရပြန်ဖို့အတွက်ဒဏ်ကြေးသက်သာခွင့်ရဖို့ရှော့ပေါ့စဉ်းစားပေးဖို့မလေးရှားအစိုးရကိုတောင်းဆိုထားပါတယ်။ဒီအတွက်ကြောင့်လည်းမြန်မာအပါဝင်နိုင်ငံပေါင်း15နိုင်ငံလောက်ကတရားမဝင်အလုပ်သမားတွေအတွက်နေရပြန်ခြင်းနဲ့ဆိုရင်လည်းမလေးရှားလောင်းဝကရဲ့စီမင်းဥပဒေတွေနဲ့အညီပြန်ခွင့်ပြုဖို့နောက်နှစ်ဇွန်လကုန်ထိသတ်မှတ်ပေးထားပါတယ်။အရင်တုန်းကတော့တရားမဝင်အလုပ်သမားတဦးနေရပြန်မယ်ဆိုရင်ဒဏ်ကြေးကြီးပဲမလေးရှားရင်းကင်ငွေ3000လောက်သတ်မှတ်ထားတာကြောင့်နေရပြန်ဖို့ခက်ခဲနေကြတာပါ။ဒီအတွက်ရှော့ပေါ့စဉ်းစားပေးမဲ့အစီအစဉ်တွေကိုမလေးရှားအစိုးရကချမှတ်လာတာဖြစ်ပါတယ်။ဒီအစီအစဉ်ကနေမလေးရှားနိုင်ငံအတွက်မလေးရှားရင်းကွက်ငွေ90000လောက်ရနိုင်ဖို့ထိမျှော်လင့်ထားတယ်ဆိုပြီးမလေးရှားအာဏာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေကရေးသားဖော်ပြနေကြပါတယ်။ခံမှန်းကြည့်မြန်မာနိုင်ငံသားတရားဝင်ကတရားမဝင်ပါ9000ခွဲလောက်လုလုကန်နေတဲ့မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြောင့်မြန်မာနိုင်ငံသားတွေအလုပ်ကိုင်နဲ့စာဝန်တွေရဲ့အခက်အခဲတွေကြုံနေကြရတာပါ။မလေးရှားနိုင်ငံမှာလောက်ဝကထိန်းသိမ်းရေးစခန်း73ခုရှိပါတယ်။ဒီထိန်းသိမ်းရေးစခန်းတွေထဲမှာတော့လူရက်စေတဲ့မြန်မာအကျဉ်းသား3000လောက်ထဲကတထောင်ဝန်းကျင်ကတော့နိုဝင်ဘာလ15ကစပြီးမလေးရှားအစိုးရနဲ့မြန်မာတန်ယုံတို့ညှိနှိုင်းပြီးနေရပြန်ပို့ပေးလိုက်ပြီးဖြစ်ပါတယ်။ကျမမအေးမှာသတင်းပေးပို့နေတာပါ။